ဟုတ်ကဲ့အတော်ရေအတော်သားတယောက်ကဒီအသက်မပြည့်သေးဘဲနဲ့စစ်တပ်ထဲရောက်နေလို့ကြားရခင်ဗျာအဲ့ဒါဟုတ်ပါသလားခင်ဗျာ
ဟုတ်ကဲ့ဒီမှာကလေးရဲ့အမိပါဒီမှာကလေးရလေ2018လပိုင်း25ရက်နေ့တော့ကဒီမှာအိမ်ကသွားလိုက်တာပေါ့နော်ဒီမှာကလေးအဲ့လိုမျိုးဖြစ်သွားတော့ဒီမှာမသိခဲ့ရဘူး6လတက်တော့လောက်ရမှာဒီမှာအဲ့လိုမျိုးသိခဲ့ရတာပေါ့နော်ပြီးတဲ့အချိန်တော့ကတော့တောင်ကြီးမှာပဲဆုံနေကြားခဲ့တယ်တစ်နှစ်လောက်ရမှာဒီမှာနဲ့အဆက်အသွယ်ရခဲ့တယ်အဲ့ဒါကျွန်မအခုကလေးကတောင်ကြီးရဲ့ဆဲဟိုမျိုးတောင်ပိုင်းခမာယာပိတိခွန်တိုင်ငယ်မှာခြေတန်းတောင်းဆန်းဆောင်နေရတယ်။
အဲ့တော့ဒီစစ်တပ်ထဲသူဘယ်လိုရောက်သွားတာလဲ။သူ့သဘောနဲ့သူဝင်သွားတာလားဒါမှမဟုတ်တယောက်ယောက်ကနေခေါ်သွားတာလား။သူကတော့အဲ့တုန်းကဒီကြောင်းနေတုန်းပဲလားတော့
။ကြောင်းကခုနှစ်တန်းတဝက်နဲ့ဖြတ်ပြီးတော့ဗာရာရေးကြောင်းကိုနေတာနည်းနည်းလောက်ရှိတော့မှာပေါ့နော်။ဗာရာရေးကြောင်းကနေသူကအလုံးလုံးနဲ့ဆိုမနဲ့ကျမကကျောင်းနာကတောင်းပြီးတော့သူဖြတ်သွားတယ်။သွားလိုက်တာဘယ်လိုရောက်လဲဆိုတာကိုကျမတို့မသိဘူး။နောက်မှသိရတဲ့အချိန်ကျတော့မန္တလေးရောက်သွားတယ်တဲ့။မန္တလေးပြူတာမှာသူ့ကိုအဲ့လိုပဲဝတ်စုံနဲ့လူသုံးယောက်ကခေါ်သွားတာပေါ့။ခေါ်သွားပြီးသူစစ်တော်ဝင်မှလားထောင်ချခံမှလားဆိုမနဲ့အဲ့လိုမေးတယ်တဲ့။မေးပြီးတော့မှသူ့ကိုပေါ့နော်။သူတို့ကသူတို့နားလည်မှုနဲ့လုပ်ပြီးတော့စစ်တော်ဝင်မှမယ်ဆိုနေပြောပြီးတော့ကလေးကိုခေါ်သွားလိုက်တာရှေ့ဘူးခေါ်သွားလိုက်တယ်။ရှေ့ဘူးမှာ6လကျော်နေပြီးတော့မှတောင်ကြီးဟဲဟိုမျိုးကိုခေါ်သွားလိုက်တယ်။တော်ကြီးရဲ့ဟိုမှာအမှနေပြီးတော့မှအခုကျမမိသားအနေနဲ့ဆက်တွေ့ရတာအခု3လလောက်ပဲရှိသေးတယ်ဆက်တွေ့ရတာ
ဆိုတော့သူ့နာမည်အတိအကျကိုကျွန်တော်ပြောပါအောင်ခင်ဗျာနောက်ပြီးတော့ဒီလက်ရှိကိုယ်ပိုင်နံပါတ်ကိုရောအတော်တို့သိထားလားခင်ဗျာ
တောင်းမှလည်းနာမည်အရစောပဲအခုကတ်ထဲဝင်တဲ့နာမည်ကလည်းစောစောပဲသူရဲ့ကိုယ်ပိုင်နံပါတ်တစ်ပိုင်လည်းရတာတယ်ကိုယ်ပိုင်နံပါတ်ကလေတာဝန်မှုမြင်းဆောင်4399 4359
အော်ဟုတ်ကဲ့ဆိုတော့သူ့မွေးတက်ကြရခါရော
သူငွေတက်ရလေ12ရက်4လ92ခု
ဟုတ်ကဲ့ဟုတ်ကဲ့အတော်တို့သူနဲ့အဆက်အသွယ်ရတော့ဘာပြောလဲဒီစစ်တပ်ထဲမှာဆက်နေခြင်းနဲ့ပြောလားပြီးတော့ဒီကိစ္စကို ILO ကိုအကြောင်းကြားထားသေးလားခင်ဗ
ျသူကကျမကိုပြောတာပေါ့နော်သူမနေခြင်းတော့ဆိုတဲ့အကြောင်းကိုကျမကပြောတော့ကျမကလည်းဘယ်လိုလုပ်ရမလဲဆိုမနေ့ကျမလည်းစဉ်းစားရတာပေါ့စဉ်းစားရင်လည်းကျမလည်းအပြင်အလုပ်လုပ်တယ်လေအပြင်အလုပ်လုပ်တော့ကျမလည်းအဲ့လိုပဲလူတွေကိုကိုယ့်ရဲ့ကလေးဖြစ်ချက်တဲ့ဖြစ်အကြောင်းတွေကိုဘရူတွေပြောပြရတယ်ဘရူတွေမေးကြည့်တယ်မေးကြည့်တော့နောက်ဆုံးအဲ့မှာကျမကိုလူတယောက်ကအကူအညီပေးတာပေါ့နော်အန်အိုလိုနဲ့အဆက်အသွယ်လုပ်ဖို့ဆိုတဲ့အကြောင်းကိုကျမအစင်းနဲ့အစင်းနဲ့တိုက်လုပ်ပြီးပါတယ်အဲ့မှာအန်အိုလိုနဲ့ဆက်သွယ်လို့ရသွားတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီ ILO ကရောအတော်သားကိစ္စအချက်လက်တွေယူလာလားဘာတွေသူတို့ဆောင်ရွက်ပေးလဲ
ဟုတ်ကဲ့ယူလာတယ်သူတို့နဲ့ဆေးဆုံပြီးပါပြီးတော့ဆလာပဲ9ရက်နေ့ကစာရွက်စာတမ်းနဲ့တင်ပြီးတော့သူတို့ဒီဆိုင်ရဆရာန်တင်နေသူကလေးကိုတက်စစ်မှာပေါ့တက်စစ်ပြီးကျမတို့စီကိုလက်စစ်မှာပေါ့လက်စစ်ပြီးသွားလို့ရှိရင်ကျမတို့စီကနေသူတို့ဆိုင်ရဆရာန်တောင်းပြီးတော့သူတို့စီကိုပြန်တင်ပြီးတော့မှသူတို့ကလက်ခော့ပါဆိုမနဲ့အဲ့လိုမျိုးသူတို့ပြောတာကိုကျမတို့လည်းစောက်တာပေါ့နော
်ဟုတ်ကဲ့
အခုကလေးကိုလည်းသူတို့ကဒီ3လပိုင်း7ရက်နေ့ကတက်စစ်ပြီးသွားပြီကျမတို့မိသားစီကို14ရက်နေ့ကလက်စစ်တယ်ကျမကဆိုင်ရဆရာန်နေကိုသူတို့တောင်းတော့23ရက်နေ့ကတက်တင်တယ်ဒီမိဘဦးဆိုတဲ့အကြောင်းကိုကျမ25ရက်နေကဖုန်းလမ်းဆက်တဲ့အချိန်ကြတော့ကျမကလေးကအဲဒီတောင်ကြီးတစ်ခါမှမရှိတော့ဘူးတဲ့19ရက်နေ့ကခြေတန်းကိုပါသွားပြီလို့ပြောတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီဟာနဲ့ပတ်သက်လို့အတော်တို့ ILO ထပ်ပြီးတော့အကြောင်းကြားသေးလားခင်ဗျာ
ကြားပြီပါပြီကျမအဲ့ဒါဒီအင်္ဂါနေ့ရပါတော့ကျမကလေးဖြစ်ခဲ့တဲ့ဆိုတဲ့အကြောင်းကိုကျမအန်အိုလိုစာပြန်ပြီးတော့တင်ပြီးတော့အတူအကြောင်းကြားပြီပါပြီ
အဲ့တော့ဟို ILO အရာရှိတွေကအတော်တို့ဘာများပြောလဲခင်ဗျာ
ကျမတို့အခုဘာမှမပြန်ပြောသေးဘူ
းအော်ဟုတ်ကဲ့ခင်ဗျာအဲ့တော့နောက်ဆုံးအနေနဲ့ပေါ့နော်ဒီမိခင်တယောက်အနေနဲ့ဘာများပြောချင်ပါသေးလဲခင်ဗျာ
ကလေးကလည်းအခု၄လပဲမှဆက်ဆက်နဲ့ပြေးပါလေအဲ့ဒါကြောင့်ကျမမှလည်းဘောတော့အဖေကကျမကြီးမကောင်းလေးချက်တာပဲကျမမိခင်တယောက်အနေနဲ့လည်းကျမကြီးမကောင်းပါနော်အဲ့ဒါကြောင့်ကျမတို့အနေနဲ့ဒါသမီးတွေကိုအားကိုးအားရတယ်အဲ့ဒါကြောင့်နာမပဲပြန်ခေါ်စီခြင်းလို့ဒီမှာဒီလောက်ထိလိုက်လုပ်နေပါတယ်ပြန်ပြီးတော့ပို့ပြီးဖို့အတွက်ကိုမြေတရားထပ်ပါတယ်နော
်အော်ဟုတ်ကဲ့ကျွန်တော်တို့အခုလိုပြောပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟုတ်
ကဲ့